မြန်မာနိုင်ငံကနေဆော်ဒီအာရေဗျာနိုင်ငံကိုငမြစ်ချင်းနဲ့ရေတွက်ကုန်တင်ပို့တာတွေ9လကျော်ရန်နာထားရတာကြောင့်ရေတွက်ပစ္စည်းတင်ပို့တဲ့လုပ်ငန်းတွေထိခိုက်နေတာနေပြီးဒီကိစ္စကိုအစိုးရအနေနဲ့ဖြေရှင်းပေးတင်ကြောင်း9လုပ်ငန်းအဖွဲ့ချုပ်တာဝန်ရှိသူတွေကပြောဆိုပါတယ်။တစ်နှစ်ကိုနိုင်ငံသားဝင်ငွေဒေါ်လာတန်း40လောက်ရနေတဲ့ဒီပို့ကုန်လုပ်ငန်းဖြစ်တာကြောင့်မြန်မာအစိုးရရဲ့ကုန်သွယ်ရေးအဖွဲ့တစ်ဖွဲ့ဆော်ဒီနိုင်ငံကိုတရားဝင်ဆေလွတ်ညှိနှိုင်းပေးဖို့ကိုလည်းတိုက်တွန်းနေကြပါတယ်။အပြည့်စုံကတော့ VOA သတင်းတော့ကိုဇော်ထက်ကတင်ပြမှာပါ
။ VNN ကယူထောက်ကုန်တင်ပို့နေတဲ့စက်ရုံ24ရုံကိုဆော်ဒီအာရေဗျာနိုင်ငံကဒီနှစ်စံပိုင်းမှာစစ်ဆေးခဲ့ပြီးကျန်းမာရေးနဲ့ပတ်သက်တဲ့စာရင်းစာညွှန်းတွေမပြည့်မီလို့ငါးဝယ်ယူရအောင်ရစိုင်းရင်မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ရေထောက်ကုန်တင်ပို့တာကိုပါတဆက်တည်းပိတ်လိုက်တာဖြစ်ပါတယ်။မြန်မာငမြစ်ချင်းကိုဆော်ဒီနိုင်ငံကိုအများဆုံးတင်ပို့နေရဖြစ်ပြီးအခုနှစ်မေလ၁ရက်ကစပြီးရစိုင်းနာအကြောင်းပြည်တွင်းဈေးကွက်ကိုပဲအဓိကမိခိုနေရပါတယ်။ဒါကိုအစိုးရအနေနဲ့ကုန်သွယ်ရေးသဘောတူညီမှုပြန်ရရှိအောင်ဆောင်ရွက်ပေးသင့်တယ်လို့မြန်မာနိုင်ငံငါးလုံငန်းအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဒေါက်တာတိုးနန္ဒာတင်ကပြောပါတယ်
။ဒီဗီယက်နမ်တို့တခြားတောင်းနိုင်ငံကတို့ကတခါလဲ trade mission တွေသွားပြီးတဲ့အခါကျလို့ရှိရင်တို့ဒီမှာလာပြီးတော့ဖြစ်စေခါမှုအကုန်လုံးလုပ်တဲ့ခါကျတော့အခုအဲ့သုံးနိုင်ငံကအရှင်ပြည်ရော့မဲ့သဘောမျိုးရှိနေတယ်အဲ့တော့တခြားနိုင်ငံတွေကအဲ့လိုလုပ်ပေးတဲ့ခါကျတော့အခုကသူကဘဲငါနေလွတ်ဖို့အနေထားမျိုးရောက်သွားပြီပေါ့နော်ဒါပေမဲ့ကျမတို့ကတော့ဘာမှမလုပ်ပဲနဲ့စာပဲပို့နေတဲ့အတွက်ကြောင့်ဒီနေ့ချီလဲကျမတို့နိုင်ငံကလာမဖြစ်တယ်ဘူးဒါဘာလဲဆိုကျမတို့ကပုံပြကဖြစ်တဲ့တော့တို့ကို direct ဆက်သွယ်လို့မရဘူးဆိုပြီးတော့တို့ဆီကစာပြန်มาတယ်ဆိုတော့အဲ့လိုကျမတို့တက်ကနေပြောခုနပြန်ပြီးဟောလို့ပို့ဆိုလို့ရှိရင် trade mission ဒီမဖြစ်မနေသွားရမယ်တဘောမျိုးဘာလို့လဲဆိုတော့ pay ကိစ္စတော့လည်းသွားရတယ်လေအဲတော့ပုတ်ကလစ်ကအနေနဲ့ကလုံးလို့မရတာဆိုရင်ခုနပြောသလို government ဒီဥဆောင်မိတာကိုလုပ်ရမှာပေါ့နော
်မြန်မာနိုင်ငံငါးလုံးငန်းရှင်များအသိထုတ်ပြန်ကြရာဆိုရင်နှစ်စဉ်ပြပောက်ကို9တန်ချိန်6000တင်ပို့နေပါတယ်အဲ့ဒီအထက်ကတန်ချိန်2000ကိုဆော်ယီနိုင်ငံကိုတင်ပို့နေပြီးအမေရိကန်ဒေါ်လာတန်း40လောက်ဝင်ငွေရနေပါတယ်ဗီယက်နမ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးအဖွဲ့တွေဆက်လုပ်ပြီးဆော်ရီအာရေဗျာနိုင်ငံနဲ့ညှိနှိုင်းတာမှာအဆင်ပြေမဲ့အခြေအနေရှိနေရကြောင်းမြန်မာအစိုးရအနေနဲ့လည်းအလားတူဝင်ရောက်ညှိနှိုင်းပေးသင့်တယ်လို့ဒေါက်တာတိုးနန္ဒာတင်ကပြောပါတယ်မြန်မာနိုင်ငံကရွေးထောက်ကုန်တွေကိုရုရှားကိုတင်ပို့နိုင်ဖို့အစိုးရချင်းဆွေးနွေးနေရလဲရှိပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေကမြန်မာရွေးထောက်ကုန်ကိုပြန်ပြီးခွင့်ပြုထားလို့သူတို့ FTA ဥပဒေနဲ့ကန့်ညီမှာဆိုရင်တင်ပို့နိုင်တယ်လို့ဆိုပါတယ်။မြန်မာငါးလုံငန်းဖွံ့ဖြိုးဖို့ဥရောပသမဂ္ဂ EU နဲ့ဂျာမနီစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးကော်ပိုရေးရှင် GI ဆက်တို့ပူးပေါင်းပြီးငါးနှစ်စီမံကိန်းအတွက်ယူရို22.5 တန်းကူညီဖို့ကိုလည်းလွှတ်ဆောင်နေတဲ့အကြောင်းမြန်မာနိုင်ငံငါးလုံငန်းအဖွဲ့ချုပ်စာရင်းတွေအရသိရပါတယ်ခင်ဗျာ။